အမေရိကန်ပြည်ထောင်စုကအရင်သမားဟောင်းဒါရိုက်အိုဘားမားလက်ထက်ကလက်မှတ်ရေးထိုးခဲ့တဲ့ဥရုယာတီဆိုင်ရာပါရီသဘောတူညီချက်ထဲမှာမပါဝင်တော့ဘဲနှုတ်ထွက်မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာနေမှာပြောကြားလိုက်ပါတယ်။ဒါပေမဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေနဲ့အခွန်အထမ်းတွေအကျိုးရှိစေမဲ့သဘောတူညီမှုအတည်ရအောင်ညှိနှိုင်းမှုတွေလှုပ်ဆောင်မှုကြိုးစားမယ်လို့ပြောပါတယ်။တရားမျှတမှုရှိတဲ့သဘောတူညီချက်ရအောင်ဆွေးနွေးဖို့တောင်းဆိုရင်းပါရီသဘောတူညီချက်ထက်ကအတိအကျလိုက်နာဖို့မလိုအပ်တဲ့အပိုင်းတွေကိုအမေရိကန်ပြည်ထောင်စုကချက်ချင်းရဆိုင်တယ်လို့သမ္မတကြေညာချက်ထွက်ပေါ်လာခဲ့တာပါ။သမ္မတအင်ဖြူနှင်းစီဥယျာဉ်မှာသမ္မတကဒီသဘောတူညီချက်ကနေနှုတ်ထွက်မှာဖြစ်ကြောင်းပြောကြားရမှာဖိတ်ကြားထားတဲ့ဧည့်သည်တွေကတက်တက်ကြွကြွဩဘာပေးခဲ့ကြတာပါ။ပါရီသဘောတူညီချက်ဟာအမေရိကန်ပြည်ထောင်စုကိုပျက်စီးစေတဲ့သဘောတူညီချက်နမူနာပြည့်ဖြစ်နေတာပေါ့။ဒီကနေ့ကစပြီးဒီသဘောတူညီချက်တွေကမဖြစ်မနေလိုက်နိုင်ဘူးမလို့အပ်တဲ့အချက်အလက်ရဆိုင်တော့မယ်လို့သမ္မတကပြောပါတယ်။သမ္မတဟောင်းဘယ်ရက်ဩဘာမားကတော့ပထမဆုံးကမ္ဘာလုံးဆိုင်ရာသဘောတူညီချက်တစ်ခုဖြစ်တဲ့အနာဂတ်ကလေးတွေကိုအကောက်အွယ်ပေးနိုင်မယ်ကာဗွန်ထုတ်လုပ်မှုနဲ့အောင်လုပ်ဆောင်မှုကလည်းအခုလိုနှုတ်ထက်နဲ့ဆုံးဖြတ်ခြင်းနဲ့ပတ်သက်ပြီးဝန်ထမ်းကြောင့်ပြောကြားခဲ့ပါတယ်။ဒီလိုဆုံးဖြတ်လိုက်ပြောကြားဖို့ကြိုတင်ပြင်ဆင်ထားပုံရတဲ့ညင်ညာချက်ထက်မှာပါရီသဘောတူညီချက်ဟာကမ္ဘာ့အမေရိကန်ဥဆောင်မှုတည်ငြိမ်အောင်မြင်မှုကိုပြသနေတယ်လို့တခြားနိုင်ငံတွေအတွင်းကမြန်မာလာစီကိုအားပေးတဲ့အမေရိကန်ရဲ့ရင်းနဲ့ရည်မှန်းချက်ဖြစ်ကြောင်းနဲ့အမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကိုပြန်လည်ပြင်းပြဆောင်ရင်ကဏ္ဍတွေမှာတိုးတက်အောင်လုပ်ဆောင်လာစီမှာမို့မကြာခင်နှစ်တွေအတွင်းမှာအမေရိကန်တမိုင်းမှာအလုပ်ဆိုင်ကောင်းတွေဆိုင်ငံမှာဖန်တီးနိုင်တဲ့သဘောတူညီချက်တည်းဖြစ်တယ်လို့ပေါ်ပြထားတာပါဒီသဘောတူညီချက်ကိုနိုင်ငံပေါင်း195နိုင်ငံကလက်မှတ်ရေးထိုးထားပါတယ်